မာတို့ကမြန်မာနိုင်ငံကနေပြီးတော့မှအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအဖွဲ့ကူစားပေါ့နော်ဒီအမေရိကန်ပြည်ထောင်စုမှလာပြီးတော့အမျိုးသမီးတွေရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့စွမ်းအင်နှင့်တင်ပေးနိုင်မဲ့တင်ဒန်းတွေလာတက်တယ်ဆိုတော့နည်းနည်းရှင်းပြပေးပါလားရှင
်ဒီတင်ဒန်းကလန် US ရနေပြီးတော့တာဝန်ယူပြီးတော့လုပ်တာပါ ExxonMobil ဆိုတဲ့ရှင်းနံကုမ္ပဏီရဲ့ funding ပေါ့နော်အဲ့ဒီမှာသူကနိုင်ငံပေါင်း27နိုင်ငံကအမျိုးသမီး26ယောက်ကိုခေါ်ပြီးတော့တင်နှံပေးပါတယ်တင်နှံမှာအဓိကတင်ရတဲ့ရည်ရွယ်ချက်ကတော့လူမှုရေးလုပ်ငန်းတွေမှာလုပ်နေတဲ့အခါကြလို့ရှိရင်အမျိုးသမီးတွေကိုထည့်သွင်းစဉ်းစားဖို့ရယ်နောက်ဒီအမျိုးသမီးတွေအတွက်လုပ်တဲ့စီမံကိန်းတွေမှာစီမံကိန်းအကြောင်းအရာတွေထည့်ဖို့ရယ်ဘလို့မျိုးနီလန်းတွေကိုအသုံးပြုဖို့ရယ်ဟိုသူကလေ့ကျင့်သင်ကြားပေးတာဖြစ်ပါတယ
်အခုမြန်မာနိုင်ငံရဲ့ဒီပြုပြင်ပြောင်းလဲရေးတွေကြောင့်နိုင်ငံတကာကပေါ့နော်ဒီအမျိုးသမီးများရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်းမျိုးသမီးဥယျာလူဦးရေ160ရဲ့တဝက်ရှိတယ်ဆိုတဲ့အခါကျတော့အမျိုးသမီးတွေရဲ့ဘဝမြင့်တင်ပေးခြင်းအပြင်လူအဖွဲ့အစည်းရဲ့ဘဝကိုလည်းမြင့်တင်ပေးနိုင်မယ်ဆိုပြီးတော့အမျိုးသမီးရေးရှေ့ရှုဆောင်ရွက်မဲ့အကူအညီပေးဖို့စိတ်ဝင်စားတဲ့အဖွဲ့အစည်းတွေလည်းအများကြီးပဲတွေ့နေရပါတယ်ဒီအဖွဲ့အစည်းတွေထံကရရှိနိုင်မဲ့အကူအညီတွေနဲ့ပေါ့နော်ဘလို့မြန်မာအမျိုးသမီးတွေရဲ့ဘဝဖွံ့ဖြိုးတိုးတက်အောင်ဥမာတို့အဖွဲ့အစည်းကဆောင်ရွက်ပေးဖို့အစီအစဉ်ရှိပါလေရှင
်ကျမတို့အနေနဲ့အခုတိတ်မကြခင်မှာပဲ Women Development Center ဆိုပြီးတော့ကျမတို့အတင်းမှာစပြီးတော့တည်ထောင်မှုရှိပါတယ်အဲ့ဒီအမျိုးသမီးဖွံ့ဖြိုးတိုးတက်ရေးစင်တာအနေနဲ့ကျမတို့မလုပ်ပေးမလဲဆိုလို့ရှိရင်ဒီ Rural Development ကပဲဖြစ်ဖြစ်ကျမတို့ဒီမြို့ပေါ်ကအမျိုးသမီးတွေမှာပဲဖြစ်ဖြစ်လိုအပ်တဲ့သင်တန်းလေးတွေပေါ့နော် Vocational Training ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းစီးပွားရေးစီမံခွန်ခွဲမှုပဲဖြစ်ဖြစ်အဲ့ဒီလို Training သင်တန်းလေးတွေကျမတို့အရင်ဆုံးတို့အည်သွေးလေးတွေမြင့်တက်လာအောင်တင်နန်းလေးတွေအရင်လုပ်ပေးပါမယ်။လုပ်ပေးပြီးတဲ့အခါကျတော့ရှင်ကျမတို့ microfinance program လို့မျိုးပေါ့နော်။ဒီ economic empowerment program ဖြစ်လာအောင်အတွက်တို့စီးပွားရေးလုပ်ပိုင်권အခွင့်အလမ်းလေးတွေကျမတို့ခြေကံအဆောက်အဦလေးတွေတိစောက်ပေးပါမယ်။ပြီးသွားလို့ရှင်ကျမတို့တို့တွေကိုဈေးကွက်ရှာဖွေပေးခြင်းလုပ်ပေးဖို့ရှိပါတယ်ရှင
်။နောက်တစ်ခုကျမတွေ့ရတာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အထူးသဖြင့်အမျိုးသမီးလေးတွေဆယ်တန်းဖြေကြတယ်ဆယ်တန်းကြကြတယ်ဆယ်တန်းကြပြီးတဲ့အခါကျတော့မြို့တက်ပြီးတော့လှုပ်လှုပ်ကြတယ်မြို့တက်ပြီးလှုပ်လှုပ်ကြတဲ့နေရာမှာဆယ်တန်းပညာနဲ့ဆိုတဲ့အခါကျတော့သူတို့ခမဈေးဆိုင်တွေမှာစားတောက်ဆိုင်တွေမှာဒီအလှပြင်ဆိုင်တို့ဒီဟိုတယ်တွေမှာပေါ့နော်ပါးတွေမှာလှုပ်တဲ့မြို့သမီးလေးတွေကိုကျမမေးကြည့်တဲ့အခါကျတော့သူတို့ကတစ်လကိုရက်30လောက်ရတယ်နားရက်လုံးဝမရှိဘူးဆိုတော့ကျမကတော့တော်တော်အားတင်သွားပါတယ်အဲ့လိုမျိုးပေါ့နော်တလောက်ရက်30အနားမရှိပဲလှုပ်လှုပ်ရတဲ့အခါမှာဒီအမျိုးသမီးလေးတွေကသူတို့ဘဝတိုးတက်ရေးကတော့ကျမတို့တော့တိတ်မမြင်ဘူးပေါ့နော်။ဘာလို့ဆိုဆယ်တန်းပညာနဲ့ရသွားမယ်။တခြားပညာရှိတဲ့ပြီးတော့လေ့လာဖို့ပေါ့နော်။အချိန်ကလည်းမရှိဘူး။တလောက်ရက်30လှုပ်လှုပ်နေရတဲ့အမျိုးသမီးလေးတွေရဲ့ဘဝအခြေအနေပေါ့။ဘလို့ဥမာတို့အနေနဲ့စွန့်ရည်မြင့်တင်ပေးနိုင်မလဲရှင
်။ကျမအမြင်မှာတော့ကျမတို့ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေတော်တော်များများဆင်းရဲမွဲတည်မှုကြောင့်လာတာပါ။အဲ့တော့ကျမတို့အနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်မြန်မာပြည်မှာမျိုးသမီးဦးရေကမျိုးသားဦးရေနဲ့အတူတူပါပဲအဲ့တော့မျိုးသမီးတွေရဲ့ကိုယ်တိုင်လုပ်နိုင်တဲ့စီးပွားရေးလုပ်နိုင်တဲ့စွမ်းရည်ကိုသာမြင့်တင်ပေးလိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးကလေးတွေကိုစောစောစီးစီးကြောင်းထုတ်ပြီးတော့လုပ်ငန်းခွင်နဲ့ဝင်ရတဲ့ကိစ္စတွေအလုံးရပ်ဆိုင်သွားမယ်နောက်တစ်ခါပညာတက်တဲ့အတွက်ကြောင့်မလို့ဒီကလေးတွေကိုလည်းပို့ပြီးတော့ကျန်းမာပြီးတော့ပျော်ရွှင်တဲ့ကလေးတွေဖြစ်အောင်ပြုစုစောင့်ရှောက်နိုင်မယ်ဒါဆိုလို့ရှိရင်ကျမတို့မြန်မာပြည်ကစိတ်ရင်းရင်းကနေလွတ်နိုင်မှုမလွဲသေးကြပါရှင်အဲ့ဒီတော့ဒီပြဿနာရဲ့အရင်းအမြစ်ကဒီအမျိုးသမီးတွေရဲ့စီးပွားရေးကိုဒါကျမတို့လုပ်ပိုင်권ခွင့်ရေးတွေလုပ်ပေးနိုင်မယ်မြင့်တင်ပေးနိုင်မယ်ဆိုလို့ရှိရင်ကျမတို့တွေအခုတွေ့နေရတဲ့ပြဿနာတွေတော်တော်များများကိုဖြေရှင်းပေးလိုက်နိုင်မယ်လို့ထင်ပါတယ်ရှင
်အဲ့ဒါတော့ရည်ရှိပေါ့နော်ရည်တူကတော့တစ်လရက်30ခိုင်းနေတဲ့ဒီပြဿနာပေါ့နော်အဲ့ဒီပြဿနာကလေဒီအမျိုးသမီးလေးတွေကတော့သူတို့ကိုယ်တိုင်ကတော့မရှင်းနိုင်ဘူးဘာလို့ဆိုသူတို့ကဆင်းရဲတယ်ဆယ်တန်းဆိုတော့လည်းတခြားလှုပ်ရှားလှုပ်ကလည်းမရှိဘူးဒါပဲရှိတယ်ဆိုတဲ့အခါကျတော့သူတို့ကိုစားပေါ့နော်သူတို့ရဲ့အတန်ဖြစ်လာအောင်လို့လှုပ်ပေးနိုင်တာကတော့တကယ်ကြတော့မြန်မာနိုင်ငံမှာအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ထိတ်တန်းကပေါ့နော်ပါဝင်လှုပ်ရှားဆောင်ရွက်ပေးနေတဲ့ဥမာတို့လူအဖွဲ့အစည်းပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေရောအားကိုးလို့မရဘူးလားရှင်
ကျမအနေနဲ့ပြောစရာနှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့အစိုးရပိုင်းပေါ့နော
်။ဟုတ်ကဲ့
။ကျမမလာခင်ကပဲဒီ Ministry of Social Welfare ပေါ့။သူတို့တွေကနေပြီးတော့ Now Social Security Plan ဆိုပြီးတော့လုပ်နေတာရှိပါတယ်။အဲ့ဒီမှာလှုပ်သမားတိုင်းအတွက်ပေါ့နော်။အမျိုးသမီးတွေလည်းမကောက်ဘူး။အလုံးရဲ့အလုပ်ချိန် Now Minimum Wages အတားတွေအကုန်လုံးအပြည့်စုံပေါ့။ဘာတွေခံစားခွင့်ရှိတယ်။ဘာတွေဘယ်လိုလုပ်လို့မရဘူး။အလုတ်ရှင်မှာဘာတာဝန်ရှိတယ်အလုတ်သမားမှာဘာတာဝန်ရှိတယ်ဆိုပြီးတော့အသေးစိတ်
ဒီကောက်တော့ကွန်တက်ကိုသူတို့ရဲ့လုပ်ငန်းနေစက်ယုံနေမှာအလုပ်သမားစီမံခန့်ခွဲတဲ့နေရာမှာပြန်ပြီးတော့အသုံးချပါမယ်ဆိုပြီးတော့သူတို့တွေကသဘောတူလက်မှတ်ရေးထိုးထားကြပါလိမ့်ရှင်ဒါအကျွန်တော်ရဲ့ပထမဆုံးအစဉ်အနေနဲ့ပေါ့နော်ဒါမျိုးလေအခုလိုမျိုးလက်မှတ်ရေးထိုးထားပြီးဆိုတဲ့အခါကျတော့ဒီလက်မှတ်ရေးထိုးထားတဲ့လုပ်ငန်းရှင်ဒီအနေနဲ့ပေါ့နော်သူတို့လက်မှတ်ရေးထိုးထားတဲ့အ
ဒီရရရရေယူဖို့ကတော့မြို့သမီးများရေးဆောင်ရွက်ပေးနေတဲ့အုံမာတို့လို့ဖွဲ့စည်းတွေကိုပဲအကူအမှာပဲလေဒီတော့ကကျမတို့တခါလည်းပဲအဲ့ဒီမှာ
အဲ့ဒါလေးကိုတောင်းချက်ရှိဖို့အတွက်ကော်မတီတစ်ခုဖွဲ့ပါတယ်နောက်တစ်ခါကျမတို့ကဒီဝန်ထမ်းတွေရဲ့လက်ဆွဲပေါ့အဲ့ဟာလေးတွေကိုကျမတို့ကျူးစုပြီးတော့လက်ကမ်းစာဆောင်လေးတွေထုတ်ထားပါတယ်အထူးသဖြင့်မျိုးသမီးအလုပ်သမားတွေအတွက်ရှိခဲ့တာပါအလုပ်ပြဿနာမျိုးဖြစ်လာရင်ဘယ်သူစီကိုသွားတိုင်လို့ရတယ်ဘယ်လိုတိုင်လို့ရတယ်ဆိုတဲ့ information လေးတွေပါတယ်ဟန်ပုတ်လေးလည်းထုတ်ထားပါတယ်ကျမတို့ဒီပုံမကြခင်ရမှာတပိတ်မှောက်တာတွေဆန္ဒပြတာတွေအဲ့ဒါလေးတွေ
နောက်ထောင်တဲ့ခါကျတော့ဒီလုတ်သမားတွေကသူတို့တွေကတပတ်ကို48နာရီဒီပေါ့နော်လုတ်ခွင့်ရှိတယ်ဆိုတော့အခွင့်အရေးတော့မတိကြဘူးဖြစ်နေကြတာရှင့်အဲ့ဒီလိုမျိုးပေါ့နော်အဲ့ဒါကြောင့်ကျမတို့ရဲ့ဒီဟန်ပုတ်ကသာဝေနိုင်ရတယ်ဆိုလို့ရှင်အလုတ်သမားတွေနေနဲ့လည်းတစ်ခါကသူတို့မှာဘာခွင့်အရေးတွေရှိတယ်ဆိုတာကိုနားလည်လာလိမ့်မယ်ပေါ့နော် ဒီတချို့လုပ်ငန်းရှင်တွေကဘလို့လုပ်လဲဆိုတော့အလုတ်သမားငားလို့ရှိရင်အလုတ်ဝန်ထမ်းခန့်တယ်ဆိုလို့ရှိရင်တော့အလုတ်သမားဝင်ကြီးဌာနကလာတဲ့ဥပဒေတွေကိုသူတို့ကလိုက်နာနေရသေးတယ်အဲ့ဒီခါကျတော့သူတို့ကအိမ်ပေါ်လို့မျိုးပေါ့နော်အိမ်မှာတခါတည်းညအိတ်အစားပြေးထားပေါ့နော်အဲ့ဒီလိုမျိုးအလုတ်သမားတွေကိုရွာနေလှမ်းခေါ်လိုက်ပြီးတဲ့ခါကျတော့နာရီ20လောက်နီးပါးကိုခိုင်းနေကြတဲ့အလုတ်ရှင်တွေ ပါရအောင်မှာပေါ့ရှင်နော်ဆိုတော့ဥမာပြောသလိုဒီလက်ဆွဲစာအုပ်တွေထုတ်တဲ့စီမီနေထုတ်တဲ့ဒါပေမဲ့လို့လေအေးအေးဆောင်ရွက်မှုကလည်းအားနေနေလीထုတ်တာတော့ထုတ်တာပဲဆက်လုပ်နေတာတော့လုပ်နေကြတာကြီးပဲအဲ့ဒါမျိုးတွေကလည်းအများကြီးပဲရှိနေတဲ့ခါကြတော့ဒီတိုးတက်မှုမှာအများကြီးပဲနောက်နှေးတာပေါ့ဒီချက်တည်းอ่ะအဲ့ဒါကလည်းအလုံးကပူပေါင်းဆောင်ရွက်ဖို့လိုတာပေါ့နော်တစ်ခါကျမတို့လိုပေါ့လ society ဖွဲ့စည်းတွေကလည်းဝိုင်းဝန်းပါဝင်ပြီးတော့ပူးပေါင်းပြီးကုညီကြမယ်ဆိုလို့ရှိရင်တော့မြန်မြန်ရှင်းနေတွေကတိုးတက်လာမှာပေါ့နော်ဘုကန္နာလေးတွေကိုပဲအာယုံဆိုင်နေကြမယ်ဆိုလို့ရှိရင်တော့လုံးတမရကသိပ်ပြီးတော့တိုးတက်မှုရလကအရန်ကိုနှီးပြီးတော့ချိန်နေရန်ယူနေရမှာပါရှင်ကျေးဇူးများကြီးပါတယ်ခုလိုစိတ်ရှိရှိနဲ့ရှင်းပြရတဲ့အတွက်ကြောင့်နော်
Cause it only serves to make me more determined to achieve my final goal. And I come back even stronger.